စစ်စလနိုင်ငံမှာကျွန်းလာလေကျင်းပမဲ့ယူကရိန်းငြိမ်းချမ်းရေးညှိနှိုင်းခံကိုအမေရိကန်သူသမ္မတကမလာဟဲရစ်စ်နဲ့အင်ဂျီရိုအမျိုးသားလူမျိုးရေးအကြံပေးဂျိတ်ဆူလီဗန်တို့တက်ရောက်မယ်လို့အင်ဂျီရိုကတနင်္လာနေ့မှာကြေညာပါတယ်။နိုင်ငံတော်ရဲ့အချုပ်အခြာအာဏာ၊နယ်မြေစိုးမိုးရေးနဲ့ကုလသမဂ္ဂရဲ့အခြေခံမူတွေကိုမှုတည်ပြီးတော့ရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးရအောင်လို့ကြိုးပမ်းနေတဲ့ယူကရိန်းရဲ့အားထုတ်မှုအပေါ်အမေရိကန်ပြည်ထောင်စုရဲ့အခိုင်အမာထောက်ခံမှုကိုပြသတဲ့အနေနဲ့သူသမ္မတဟဲရစ်စ်စစ်လန်ကိုတွားရမှာဖြစ်တယ်လို့သူသမ္မတယုံကပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပြည်သူတွေကိုအားပေးကြောင်းသူသမ္မတဟဲရစ်ကထားလောင်းကတိပြုပါလိမ့်မယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ယူကရိန်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့ဆွေးနွေးမှုမျိုးမှမဆိုရုရှားနိုင်ငံပါဝင်တဲ့လို့ရုရှားတို့ကထပ်တလဲလဲပြောဆိုနေပေမဲ့အခုအကျဉ်းပါတဲ့ငြိမ်းချမ်းရေးညှိနှိုင်းခံမှာရုရှားကိုဖိတ်မထားသေးပါဘူး။စစ်စလန်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမဲ့ညဉ့်ညံ့ရီလခမှာဖိလစ်ပိုင်နိုင်ငံတက်ရောက်မှာဖြစ်ပြီးအခုလိုအားပေးထောက်ခံမှုအတွက်ကျေးဇူးတင်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇိုလန်စကီကသတင်းလာနေမှာပြောပါတယ်